မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံသူအရေအတွက် 9,000 ကျော်သွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 1,331 ယောက်ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 9,403 ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပြင်ဗိုင်းရပ်စ်ကြောင့်နောက်ထပ် 28 ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်သေဆုံးသူစုစုပေါင်းဟာလည်း 1,199 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဒီနေ့သေဆုံးသွားသူတွေထဲက22ယောက်ကတော့ငကူယောဂါခံရှိသူတွေဖြစ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတခွဲနမူနာ 14,252 ခုကိုစမ်းသပ်စစ်ဆေးခဲ့ရမှာအဲ့လိုတွေ့ရှိခဲ့တာဖြစ်ပါတယ်။မနေ့ကတော့နေ့စဉ်ဗိုင်းရပ်စ်ကူးစက်ခံသူ1,406ယောက်ရှိခဲ့တဲ့အတွက်ဒီနေ့မှကူးစက်သူအရေအတွက်မနေ့ကထက်စာရင်အနည်းငယ်ကျဆင်းခဲ့တာပါ။ဒီထဲမှာရန်ကုန်တိုင်းက 1,068 ယောက်နဲ့အများဆုံးဖြစ်ပြီးမကွေးတိုင်းက81ယောက်နဲ့ဒုတိယ၊မန္တလေးတိုင်းက69ယောက်နဲ့တတိယပဲခူးတိုင်းက63ယောက်နဲ့သဒုထအများဆုံးဖြစ်ခဲ့ပါတယ်။ဒီနေ့မှာနှစ်ကြိမ်ဆက်ပိုးမတွေ့လို့ဈေးငါဆင်းခွင့်ရသူ1,381 ယောက်ရှိတာကြောင့်စုစုပေါင်း 3,009 ယောက်ရှိသွားပြီဖြစ်တယ်လို့ပြောပါတယ်။ဒါပြင်ရန်ကုန်တိုင်းဒေသကြီးအတွင်းကဟိုတယ်နဲ့တခြားနေရာအသီးသီးမှာတီးကြားခွဲနေနေတဲ့သူတွေတဲကယောဂါပိုးမတွေ့ရှိသူ 1,155 ယောက်ကိုနေအိမ်တွေမှာဆက်ပြီးတော့အသွာလာကန့်သတ်စောင့်ကြည့်သွားမယ်ဆိုပြီးတော့လည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။